ချင်းပြည်နယ်ကလက်နက်ကိုင်ပဋိပက္ခတွေပြည်လဲဖို့မှာဒီပဋိပက္ခမှာပါဝင်သူတွေကြားညှိနှိုင်းဆောင်ရွက်ကြရမှာဖြစ်တဲ့အကြောင်းနဲ့လက်ရှိတင်းမာမှုအချိန်မြင့်လာဒါကနေဒီမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုလုပ်ငန်းတွေကိုထိခိုက်တာမျိုးဖြစ်မှာကုလသမဂ္ဂအနေနဲ့မလိုလားဘူးလို့မကြသေးခင်ကပဲမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ကပြောဆိုလိုက်ပါတယ်။အပြည့်အစုံကိုတော့မက်ခင်ဖြူထွေးကဆက်ပြီးပြောပြပေးပါရှင်။
ဟုတ်ကဲ့ပါလက်တလောပြိပက္ခတွေပြင်းထန်နေတဲ့ကချင်ပြည်နယ်ကအခြေအနေတွေနောက်ပြီးခဲ့တဲ့နှစ်ကသွေးထွက်တန်ယူပြိပက္ခတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ကအခြေအနေတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂတွင်းရေးမှူးချုပ်ဘန်ကီမွန်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဘီဂျင်းနမ်ဘီယာရဲ့အခုနောက်ဆုံးမြန်မာနိုင်ငံခီးစဉ်အတွင်းမှာဆွေးနွေးမှုတွေရှိခဲ့တဲ့အကြောင်းကုလသမဂ္ဂကကြေညာချက်ထုတ်ပြန်ပါတယ်ကချင်ပြည်နယ်အတွင်းလက်ရှိပြိပက္ခတွေနဲ့ပတ်သက်လို့နှစ်ဖက်အဖွဲ့တွေအကြားပြဿနာပြေလည်အောင်ညှိနှိုင်းဆောင်ရွက်ကြရမှာဖြစ်တယ်လို့တင်းမာမှုတွေပို့ပြီးတော့အချိန်မြင့်လာနေတဲ့လက်ရှိပြိပက္ခတွေကြောင့်တိုင်းပြည်ရဲ့ပြုပြင်ပြောင်းလဲမှုလုပ်ငန်းတွေကိုထိခိုက်တာဒါမှမဟုတ်နိုင်ငံတကာရဲ့အကောင့်မြင်အသိမှတ်ပြုမှုတွေကိုထိခိုက်သွားတာမျိုးဖြစ်လာမှာကိုကုလသမဂ္ဂအနေနဲ့မလိုလားဘူးလို့ဆိုပါတယ်ကချင်ပြည်နယ်မှာမြန်မာစိုးရရဲ့လေကြောင်းတိုက်ခိုက်မှုတွေအပါအဝင်အင်အားသုံးထိုးစစ်ဆင်မှုတွေလုပ်နေတဲ့အပေါ်မှာစိုးရိမ်မကင်းဖြစ်တဲ့အကြောင်းကုလသမဂ္ဂတွင်းရေးမှူးချုပ်ဘန်ကီမွန်ကလည်းထုတ်ဖော်ပြောဆိုထားသလိုနှစ်ဖက်အဖွဲ့တွေအနေနဲ့တိုက်ခိုက်မှုတွေရပ်ဆိုင်ပြီးတွဲဆုံဆွေးနွေးပွဲတွေပြန်ဆဖို့တိုက်တွန်းထားတဲ့အကြောင်းလည်းဒီလနှစ်ရက်နေ့ကပဲကုလသမဂ္ဂကကြေညာချက်ထုတ်ပြန်တိုက်တွန်းခဲ့ပါသေးတယ်ပြိပက္ခတွေကြောင့်ဒုက္ခရောက်နေကြသူတွေကိုအကူအညီပေးနိုင်ဖို့အတွက်အဲ့ဒီဒေသတွေမှာကုလသမဂ္ဂနဲ့တခြားအကူအညီပေးရေးအဖွဲ့တွေသွားရအကူအညီပေးနိုင်အောင်ဒီပြိပက္ခမှာပါဝင်နေတဲ့အဖွဲ့အစည်းအားလုံးကအကူအညီဆောင်ရွက်ပေးဖို့ကိုလည်းမစ္စတာနမ်ဘီယာကတိုက်တွန်းထားပါတယ်။ဇန်နဝါရီလ13ရက်နေ့ကနေ16ရက်နေ့အထိသွားရောက်ခဲ့တဲ့ခီးစဉ်အတွင်းကချင်နဲ့ရခိုင်ရေးကိစ္စအပြင်တကောင်စင်းကိစ္စ၊နောက်လူသားချင်းစာနာအကူအညီပေးရေးဆိုင်ရာကိစ္စတွေပြည်ပြင်ပြောင်းလဲမှုတိုးတက်လာတဲ့အခြေအနေတွေနဲ့ကုလသမဂ္ဂအနေနဲ့ဘလို့ခန်းကဏ္ဍကနေပါဝင်ကူညီဆောင်ရွက်နိုင်မလဲဆိုတာတွေအပါအဝင်မြန်မာနိုင်ငံရဲ့နိုင်ငံရေးဆွေးနွေးမှုတွေနဲ့ဆိုင်တဲ့ကိစ္စတွေနောက်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့လည်းဆိုပါရယ်ဇန်နဝါရီလ15ရက်နေ့ကဒီမြန်မာသမ္မတဆိုင်းမောက်ခန်းနဲ့မစ္စတာနမ်ဘီယာတွေ့ဆုံဆွေးနွေးမှုတွေရှိခဲ့တယ်လို့သူခီးစဉ်အတွင်းမှာသမ္မတရုံးပြည်ထောင်စုဝန်ကြီးတွေဖြစ်ကြတဲ့ဦးစိုးသိန်းဦးအောင်မင်းနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လွင်လူမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးခင်ရင်နဲ့ဒုတိယပြန်ကြားရေးဝန်ကြီးလက်ဖြစ်နောက်သမ္မတပြောခွင့်ရသူဦးရထွတ်တို့နဲ့လည်းတွေ့ဆုံခဲ့တာဖြစ်ပါတယ်။မစ္စတာနမ်ဘီယာဟာပြီးခဲ့တဲ့လကလည်းငြိမ်းချမ်းရေးဖော်ဆောင်မှုနိုင်ငံတကာအလှူရှင်များအဖွဲ့ရဲ့အစည်းအဝေးကိုတက်ရောက်ဖို့အတွက်မြန်မာအစိုးရရဲ့ဖိတ်ကြားချက်နဲ့ဒီဒီဇင်ဘာလ16ရက်နေ့ကနေ20ရက်နေ့အထိမြန်မာနိုင်ငံကိုလာရောက်ခဲ့ပါသေးတယ်ရှင်။